အိန္ဒိယနဲ့မြန်မာကလရန်မြစ်ဘတ်စုံ3တည်ယူပို့ဆောင်ရေးစီမံကိန်းရဲ့ဒစိတစ်ပိုင်းဖြစ်နေအိန္ဒိယကနေလာပြီးတော့တိဆောက်ထားတဲ့စစ်တွေစိတ်ကမ်းမှာတော့မြန်မာကုန်တင်သင်းမော်တွေကိုဒီလ20ရက်နေ့ကနေစပြီးပထမဆုံးအကြိမ်စိုက်ကပ်ခွင့်ပြုလိုက်ပါတယ်ဒီလိုမျိုးစိုက်ကပ်ခွင့်ပြုလိုက်တဲ့အတွက်ရခိုင်ပြည်နယ်တွင်းကုန်စည်စည်းစိမ်မှုတွေမြန်ဆန်လာမယ်ဆိုပြီးမျှော်လင့်ချက်တွေရှိပါတယ်ကိုစံကျော်ပြောပြပေးပါရှင်
အိန္ဒိယအစိုးရအဓိကဦးဆောင်ပြီးပြီးခဲ့တဲ့မေလအစောပိုင်းကဖွင့်လှစ်ခဲ့တဲ့စစ်တွေအိန္ဒိယစိတ်ကမ်းမှာပြည်တွင်းကုန်တင်သင်္ဘောတွေကိုစိုက်ကပ်ခွင့်ပြုလိုက်တဲ့အကြောင်းရခိုင်ပြည်နယ်ကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းကမကြခင်ကထုတ်ပြန်ထားပါတယ်ဒီစိတ်ကမ်းဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားကုန်သည်စီးပွားဆက်ဆံမှုတွေတိုးမြှင့်နိုင်ဖို့ရည်ရွယ်တဲ့အိန္ဒိယမြန်မာကလဒန်မြစ်ကြောင်းဘတ်စုံ3တည်ယူပို့ဆောင်ရေးစီမံကိန်းရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်ဒီစိတ်ကမ်းမှာဒီလ20ရက်နေ့ကပထမဆုံးအကြိမ်ပြည်တွင်းကုန်တင်သင်္ဘောတစ်စီးစိုက်ကပ်ခဲ့တာပါအခုလိုပြည်တွင်းသင်္ဘောတွေကိုနိုင်ငံတကာအဆင့်မီစိတ်ကမ်းမှာကပ်ခွင့်ပေးလိုက်တာကြောင့်ရခိုင်ပြည်နယ်အတွက်ကုန်စည်စည်းစိမ်မှုတွေမြန်ဆန်လာပြီးတည်ယူပို့ဆောင်ရေးဈေးတွေလည်းကျဆင်းလာနိုင်တယ်လို့ရခိုင်ပြည်နယ်ကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်
အခုစိတ်ကမ်းတရားကတော့သူတို့ဟိုအစတင်ပြီးတော့ဒါအသုံးပြနိုင်ပြီးဆိုလို့ရှိရင်တော့ဒီဟာကတော့အဓိကတော့ကျွန်တော်တို့ဒီကုန်ပစ္စည်းသင်္ဘောကနေပြီးတော့ on loading ဘော့လေးဒါဒီချတဲ့အချိန်ကတော့တော်တော်လေးတူတောင်းဆောင်မယ်ဆိုတဲ့အနေထားတော့တွေ့နေရပါတယ်ဗျာအဓိကတော့ကျွန်တော်ဒီတင်မောတစည်းရဲ့ဒါကုန်ချတဲ့ဟာကပုံမှန်ဆိုလို့ရှိရင်သူတို့မှဟိုဆေးရနှစ်ပတ်လောက်ချနေရပါမယ်ဒီတစ်စက္ကန့်မှဆိုလို့ရှိရင်9ရက်လောက်နဲ့ပြတ်နိုင်တာ4ရက်လောက်နဲ့ပြတ်နိုင်တာအဲ့လိုပြောလीအဲ့ဒါဆိုရင်ဒါကုန်စည်တင်မောရဲ့အတွက်ကလည်းကုန်ဟိုခောက်ရည်တွေသူတို့မှဟိုများများရလာမယ်ဒါကုန်စည်စီးဆင်းမှုမှလည်းမြန်ဆန်လာမယ်နောက်တစ်ချက်ကတော့ဒီတင်မောအတေယူပို့ဆောင်ခရလည်းထိုင်းလေရောက်ရောကြလာမယ်အဲ့လိုရည်ချက်တင်နေတော့ဟုတ်ပါတယ်ဒါသတိပြုအောင်တော့ပြောရစ
ရခိုင်ပြည်နယ်ကစီးပွားရေးလုပ်ငန်းရှင်တူဦးဖြစ်တဲ့ဦးကျော်အေးမောင်ကတော့အခုလိုပြည်တွင်းသင်းမောတွေကိုစစ်တွေအိန္ဒိယစိတ်ကမ်းမှာကပ်ခွင့်ပေးလိုက်တာကရခိုင်ပြည်နယ်အတွက်စီးပွားရေးအခွင့်အလမ်းတချို့ရှိလာနိုင်ပေမဲ့တခြားနိုင်ငံတကာအထိပြေးဆွဲနိုင်အောင်လည်းလှုပ်ဆောင်သင့်တယ်လို့ပြောပါတယ
်ဒါကတော့မဆိုးပါဘူးမဆိုးဘူးဆိုတော့ကျွန်တော်တို့ဒီစစ်တွေမှာသင်းမောတွေလာလို့ရှိရင်စစ်တွေမှာစိတ်ကမ်းကတခုတည်းရှိတော့ဟိုဘက်စိတ်ကမ်းကလည်းဒီဒီလိုရေရေကြောင်းကျွန်တော်တို့မြန်မာစကန်အနာဘက်ပိုက်တဲ့စကန်ကလည်းကရင်တွေကောက်ကောက်မရှိဘူးလေ။ကရင်တွေကောက်ကောက်မရှိဘူးလေ။ဒီတက်တင်ဘောစစ်မှာကက်ခွင်ရတာကတော့ဒီအေးတွင်ကျွန်တော်တို့ရခိုင်ပြည်နယ်ကဒီကွန်ပျူတာကွန်တင်ကွန်ချာမြန်ဆန်လာတာ။မြန်ဆန်မြန်ဆန်လာတဲ့အတွက်အခုနောက်ဆုံးတော့ဒီကွန်ဆေးလုံးတွေတက်ဆင်ဖို့အတွက်အထောက်အကူတော့ဖြစ်နေတာပဲ။ဒါပေမဲ့အကောင်းဆုံးကတော့ဒီကျွန်တော်တို့မျှော်လင့်တာကဒါပြည်တွင်းတင်အော့ပြန်မကကျွန်တော်တို့ဒီအဲ့ဒီစကန်ကိုအသုံးပြုပြီးတော့အမှကျွန်တော်တို့ဒီစစ်တွေကနေပြီးတော့ဒီဘင်္ဂလားဒေ့ရှ်စစ်ကောင်းကိုတင်ပေါ်ထုတ်တယ်ဒီလိုရှိအိန္ဒိယကိုကတ်ကောင်းကိုတင်ပေါ်ထုတ်တယ်ပေါ့အဲ့လိုဒါသိနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့လည်းဖြစ်နေတယ်ဒီအန်တောက်မတဲ့စစ်တွေအခွင့်အရေးရတယ်
ကလဒန်မြစ်ကြောင်းဘတ်စုံဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုမြန်မာနဲ့အိန္ဒိယအစိုးရကြားပြီးခဲ့တဲ့2008ခုနှစ်ကတည်းကသဘောတူလက်မှတ်ရေးထိုးခဲ့ကြပြီး2009ခုနှစ်မှာစတင်အကောင်အထည်ဖော်ဆောင်ရွက်ခဲ့တာပါအဲ့ဒီနောက်ဒီနှစ်2023ခုနှစ်မေလအစောပိုင်းမှာနှစ်နိုင်ငံအာဏာပိုင်တွေကတရားဝင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်အဲ့ဒီစိတ်ကမ်းဟာအိန္ဒိယရဲ့လမ်းဘက်ဆက်သွယ်ရေးခက်ခဲတဲ့ကုန်းတွင်းပိုင်းဒေသတွေအတွက်ဘင်္ဂလားပင်လယ်အော်ကနေတဆင့်ရခိုင်ပြည်နယ်စစ်တွေနဲ့ပလောဝမြို့နယ်တွေကိုဖျက်ပြီးရေလန်းကုန်းလန်းကနေကုန်သွယ်နိုင်ဖို့ရည်ရထားတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းလက်ရှိအချိန်ထိကတော့အဲ့ဒီစိတ်ကမ်းကနေအိန္ဒိယဘက်ကိုတင်ပေါ်တွေပြေးဆွဲတာမရှိသေးပါဘူး။ဒါကြောင့်အဲ့ဒီစိတ်ကမ်းကနေဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံဘက်ကိုတင်ပေါ်တွေအများဆုံးပြေးဆွဲနိုင်အောင်ဆောင်ရွက်ပေးဖို့စစ်ကောင်စီဘက်ကိုတင်ပြထားတယ်လို့ရခိုင်စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုကြပါတယ်ခင်ဗျာ။